Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ4ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို9ဒိုမီတာ79 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါရီပဘလီကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ကြာသပတေးညစကားစစ်ထုတ်ပေါ်မှာတယောက်ပေါ်တယောက်အပြင်းထန်ထိုးနှက်တိုက်ခိုက်ကြပါတယ်။တောင်ကိုရီးယားဆိုရဟာနျူကလ িয়ার အစီအစဉ်ကိုရှေ့ဆက်လုပ်မယ်ဆိုရင်တက်ဆူးရှိမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။ဒီနှစ်အတွက်တရုတ်နိုင်ငံရဲ့စီးရေးအသုံးစရိတ်ကို900ခန်းနှုန်းကနေ800ခန်းနှုန်းအထိတိုးဆွဲသွားမယ်လို့တရုတ်လွှတ်တော်ပြောခွင့်ရကပြောပါတယ်။ဒီသတင်းလေးပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေကြားမဲ့သတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံမှာအာဏာလွှဲပြောင်းရေးကိစ္စနဲ့သမ္မတရွေးချယ်ခန့်အပ်မဲ့အခြေအနေကဘယ်လိုအခြေအနေရှိနေပြီလဲ
။သမ္မတကိုသွတ်တော်ခန္ဓာ၊သူကခန္ဓာဟုတ်ပဲနဲ့ပထမသမ္မတဒုတိယသမ္မတခန္ဓာမဟုတ်ဘူး။သမ္မတတိုင်းကိုသွတ်တော်ခန္ဓာအဲ့ဒါဖော်ပြလို့အခြေအနေဥပဒေကသမ္မတကိုသွတ်တော်ခန္ဓာ၊သူကခန္ဓာဟုတ်ပဲနဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူတရုတ်နိုင်ငံမှာကျင်းပနေတဲ့လွှတ်တော်ညီလာခံကိုပထမအကြိမ်တက်ရောက်တဲ့မြန်မာသတင်းတောက်ကိုမေးမြန်းထားတဲ့အခန်းပြင်အမေရိကန်နိုင်ငံရေးနဲ့ရွေးကောက်ပွဲအကြောင်းဆောင်းပါးကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရသတင်းတွေကိုကိုကြကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေအကြားအပြိုင်ဆိုင်မဲဆွယ်ပွဲတွေဟာတယောက်ပေါ်တယောက်လက်တုံ့ပြန်ပြောဆိုတာတွေနဲ့ကျွံနေကြပုံရပြီးလက်ရှိထိခိုက်ပြေးနေတဲ့ Donald Trump ကတော့အဓိကတိုက်ခိုက်ခံရတဲ့ပြစ်မှတ်ဖြစ်ခဲ့ပါတယ်။ကြာသပတေးနေ့ကလုပ်တဲ့စကားစစ်ထိုးပွဲတွင် Trump ရဲ့တိုင်းပြည်တွေကသူ့ကိုအကြီးကျယ်ထိုးနှက်ကြပါတယ်။အထက်လွှတ်တော်အမတ် Marco Rubio ကတိုင်းပြည်ရဲ့ရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပြောမယ်လို့ကြေညာပေးထားပေမဲ့တကယ်တမ်းကျတော့ Trump နဲ့အခြေတင်ပြောဆိုညှင်းကုန်တဲ့အခြေအနေမကြာခဏရောက်သွားပါတယ်။ဒက်ထရိုက်မြို့မှာလုပ်တဲ့စကားစစ်တိုးပွဲမှာပို့ကိုရေးတိုက်ခိုက်ကြတာတွေကပုံများပါတယ်။အထက်လွှတ်တော်မှဒက်ခရုစ်ကအခြေတင်ငင်းခုံတဲ့အထက်မှာမပါဘဲနေဖို့ကြိုးစားပေမဲ့လည်းထရမ့်ကတော့ထိုးနှက်တာပါပဲ။အမေရိကန်ပြည်ထောင်စုကိုမဟာနိုင်ငံကြီးတစ်ခုပြန်ဖြစ်လာအောင်သူလုပ်မယ်လို့ဆိုတဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးဆောင်ဖို့ကိုခရုစ်ကလောင်ပြောင်ပြောဆိုပါတယ်။ပနမရွေးချယ်ပွဲတွေမှာထရမ့်ပြီးရင်ဒုတိယအများဆုံးထောက်ခံမှုကြတာတဲ့ခရုစ်ကသူဟာဘီလီယံနာစီးပွားရေးလုပ်ငန်းရှင်ကြီးထရမ့်အစားရွေးချယ်တဲ့လူဖြစ်တယ်ဆိုတာမဲဆန္ဒရှင်တွေကိုကြိုးစားမဲဆွယ်နေတာပါ။ဝါယိုပြည်နယ်ဥထုံရေးမှူးဂျွန်ကစစ်ကလည်းလူဝင်မာလာရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းကိုတကယ်တမ်းအနိုင်ယူနိုင်မဲ့သူကသူပဲဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းကစစ်ဟာပနမရွေးချယ်ပွဲတပွဲမှအနိုင်မရသေးပါဘူး
။မြောက်ကိုရီးယားအစိုးရကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှေ့ဆက်လှုပ်ဆောင်နေမယ်ဆိုရင်သက်ဆိုးရှည်မှာမဟုတ်ဘူးဆိုတာကိုတောင်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းပြောရလိမ့်မယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကသူ့ရဲ့စစ်တပ်ကိုအချိန်မရွေးနျူကလ িয়ার လက်နက်ထုတ်သုံးနိုင်တဲ့အသင့်အနေထားဖြစ်နေအောင်လုပ်ထားဖို့အမိန့်ပေးခဲ့ပြီးတရက်အကြာဒီကနေ့မှာမစ်ပတ်ကွန်ဟေကအသစ်ဖွဲ့စည်းထားတဲ့စစ်တပ်အရာရှိတွေရဲ့ကော်မရှင်ကိုပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှအခုလိုပြောဆိုသွားတာပါ။မနေ့ကကြာတာပရီနေ့မှာပဲမြောက်ကိုရီးယားကတာတိုပစ်ဒုံးကြီး6စင်းကိုကီလိုမီတာ150အကွာထိပင်လယ်ပြင်ထဲကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်ရဲ့လက်ရှိအခြေအနေဟာအင်မတန်အန္တရာယ်များတဲ့အခြေအနေဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားအနေနဲ့သူ့ရဲ့ရန်သူအပေါ်လက်ဦးမှုယူနိုင်တဲ့တိုက်ခိုက်မှုတွေလှုပ်သွားမယ်လို့ကောင်ဆောင်ကင်ဂျုံအွန်းကချိန်ချောက်ထားတာကိုအစိုးရသတင်းမှဖော်ပြထားပါတယ်။အခုလိုတင်းမာမှုတွေမြင့်တက်ချိန်တိုင်းမှာနျူကလ িয়ার လက်နက်သုံးတိုက်ခိုက်တာတွေလုပ်မယ်လို့မြောက်ကိုရီးယားကမကြာခဏပြောဆိုလေးရှိပါတယ်
။တရုတ်နိုင်ငံရဲ့စီးရေးသုံးစီကိုနှစ်တော်ကြာ10ခန်းအထိတိုးမြင့်သုံးဆွဲခဲ့ပြီးတဲ့နောက်ဒီနှစ်အတွက်တော့900ခန်းနှုန်းကနေ800ခန်းနှုန်းအထိသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်
။ "我们在南沙扩建岛礁是非常必要的。"这个中国人民是
တောင်တရုတ်ပင်လယ်ထဲမှာစောက်လုပ်ရေးလုပ်ငန်းတွေတိုးချဲ့ဖို့အသိကိုလိုအပ်ပါတယ်။ဒါဟာတရုတ်ပြည်သူအားလုံးကထောက်ခံတဲ့ကိစ္စပါ။ဒီကျွန်းတွေဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့သူတို့ကယုံကြည်ပါတယ်။ကိုခုခံကာကွယ်ဖို့အတွက်ကိုယ်ပိုင်ဆွမ်းဆောင်နိုင်ရည်ရှိတင်ပါတယ်။ဒါကြောင့်ကာကွယ်ရေးဆိုင်ရာစောက်လုပ်ရေးတွေလုပ်ဖို့ကိစ္စဟာမဖြစ်မနေလိုအပ်မဲ့ကိစ္စပါလို့တရုတ်ပြည်သူလွှတ်တော်ကွန်ဂရက်ပြောခွင့်ရဖူရင်းကမန်ဒရင်းဘာသာစကားနဲ့ပြောသွားတာပါ။နှစ်ပတ်လည်လွှတ်တော်စည်းဝေးတွေစတင်ပြီးတဲ့နောက်စနေနေ့မှာကိန်းကနန်အတိအကျကိုထုတ်ပြန်သွားမယ်လို့ဖူရင်းကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။တောင်တရုတ်ပင်လယ်တွင်နေမြေပိုင်ဆိုင်နေဆိုတာကိုတရုတ်နိုင်ငံကအခိုင်အမာပြောဆိုလို့ဆောင်တာတွေရှိထားတာနဲ့အမျှကာကွယ်ရေးဆိုင်ရာသုံးစီကိုလည်းအများပြားတိုးမြင့်သုံးဆွဲထားတာပါ
ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်ကအမေရိကန်မရိန်းတပ်ဖွဲ့အခြေစိုက်စခန်းရွှေ့ပြောင်းရေးလုပ်ငန်းကိုဆိုင်းငံ့ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဆုံးဖြတ်လိုက်ပါတယ
်国として今回の和解案を和解内容を誠実に
ဒီတဘောတူညီချက်ပါကိစ္စရပ်တွေကိုယူတာတဲ့ရည်ရွယ်ချက်နဲ့အစိုးရကအကောင့်ထဲပေါ်မှာဖြစ်ပြီးမြေရယူရာနဲ့ဆက်လို့ရလုပ်ငန်းတွေကိုရပ်ဆိုင်ထားပါမယ်လို့ဝန်ကြီးချုပ် AB ကပြောသွားတာပါ American Marine တပ်ဖွဲ့ရဲ့ Futima လေတပ်အခြေစိုက်စခန်းကို Okinawa ကျွန်းပေါ်ကတခြား American Sixth Pet ဌာနတွေရှိတဲ့လူနေမထူထပ်တဲ့အပိုင်းကိုဝန်ကြီးချုပ် AB အစိုးရကရွှေ့ပြောင်းချင်ပါတယ်ဒေသခံအာဏာပိုင်တွေကတော့အဲ့ဒီလေတပ်အခြေစိုက်စခန်းကိုကျွန်းပေါ်ကနေလုံးဝရွှေ့သွားစေချင်တာပါ American Marine တပ်ဖွဲ့ဝင်တွေရှိနေတာဟာလူဦးရေထူထပ်ပြီးတော့ရာဇဝတ်မှုထူပြောလာတယ်လို့စခန်းသားမှနေထိုင်ကြတဲ့ Okinawa ကျွန်းဒေသခံတွေကပြောဆိုကြပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညနေပဲသတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်လူအများပြားကိုတနက်နေ့ပြတ်တက်ခဲ့သူလို့တန်လျာရှိထားသူတို့အုံးခဲ့တဲ့ iPhone ကိုဖွင့်လို့ရတဲ့ software တခုရေးပေးဖို့ FBI ကတောင်းဆိုထားတာကို Apple Company ဘက်ကညှင်းနေတဲ့ပေါ့အမေရိကန်နည်းပညာကုမ္ပဏီကြီးအများအပြားကအခုထောက်ခံလာကြပါတယ်။ Google, Facebook, Microsoft နဲ့ Yahoo ကုမ္ပဏီတွေက Apple ကိုထောက်ခံကြောင်းပြတဲ့ဥပဒေကြောင်းတင်ပြချက်တွေကိုကြာသပတေးနေ့ကတင်သွင်းခဲ့ကြတာပါ။ Syed Farooq အသုံးပြုခဲ့တဲ့ iPhone ကိုဖွင့်ပေးနိုင်မဲ့ software အသစ်တစ်ခုကို Apple ကရေးပြဖို့ FBI ကလိုလားနေတာပါ။ Syed Farooq ဟာပြီးခဲ့တဲ့ဒီဇင်ဘာလက California ပြည်နယ် San Bernardino မြို့မှာလူ14ယောက်ကိုတနက်နေ့ပစ်တက်ခဲ့သူတူဦးဖြစ်ပါတယ်။ iPhone ရဲ့လူညိုရေးအကာအကွယ်ကိုချိုးဖောက်ဝင်နိုင်မဲ့ software ကိုရေးမယ်ဆိုရင် iPhone လိုပစ္စည်းမျိုးအတွက် Android ရှိနိုင်တယ်လို့ပို့ကိုရေလိုလက်ခွင့်ဆိုင်ရာစိုးရိမ်ချက်တွေလည်းရှိနေတယ်လို့ဆိုပြီး FBI ရဲ့ပန်ကြားချက်ကို Apple ကညှင်းထားတာပါ။ San Bernardino မြို့တိုက်ခိုက်မှုမှာတေဆုံးသွားသူတွေရဲ့ဆွေမျိုးသားချင်း6ဦးကတော့အမေရိကန်တရားရေးဌာနရဲ့အခုလိုရကိုထောက်ခံတဲ့အနေနဲ့ကြာသပတေးနေ့မှာပဲဥပဒေကြောင်းတင်ပြချက်တွေကိုတင်သွင်းခဲ့ကြပါတယ
်။ပါရီမြို့မှာကျင်းပနေတဲ့ဆွေးနွေးပွဲကနေဘလို့အချက်မျိုးကိုမှဆွေးနွေးတဘောတူညီမှုမရခဲ့ဘူးလို့ Ukraine နိုင်ငံခြားရေးဝန်ကြီး Pavlo Klimkin ကပြောဆိုသွားပါတယ်။ရုရှားဘက်ကဘလို့အကြောင်းအရာမျိုးကိုမှအသေးစိတ်ဆွေးနွေးဖို့အဆင်သင့်မဖြစ်သေးဘူးလို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းကိုလည်းပြောပါရယ်။ရုရှားပြင်သစ်နဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတို့နဲ့ပြောဆိုဆွေးနွေးမှုတွေဟာအသက်ဝင်မယ်မယ်လို့ Ukraine နိုင်ငံအရှေ့ဘက်ပိုင်းကရုရှားကိုကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေက Ukraine နိုင်ငံသားတွေကိုထိန်းသိမ်းထားတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးရမှာတော့တိတ်ကိုခက်ခဲတယ်လို့ Klimkin ကသတင်းထောက်တွေကိုပြောပါရယ်။ထိန်းသိမ်းခံရသူတချို့ရဲ့အမေရိကန်ရေးထားတဲ့အတနာခံလွာတွေကိုသူ့အနေနဲ့ရုရှားဘက်ကိုတင်ပြခဲ့တယ်လို့လည်း Mr. Klimkin ကပြောပါရယ်ဂျွန်လကုံမိုင်လောက်ယူကရိန်းအရှေ့ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်ဖို့ဆိုရင်လုံခြုံရေးနဲ့ပတ်သက်လို့တိုးတက်မှုတွေပိုရအောင်လုပ်ဖို့နဲ့ရေရှည်ခန်းနဲ့အပြည့်အရရေးလုပ်ဖို့လိုတယ်လို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ကြာရာပတေးနေ့ကအစည်းအဝေးမှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကသတင်းထောက်တွေနဲ့မိုက်ခရိုဖုန်းတွေဘေးကနေဖြတ်လျှောက်သွားပေမဲ့လည်းဘလို့မှတ်ချက်မျိုးမှပေးမတော်ပါဘူး။ဒါပေမဲ့လည်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယန်မတ်ယမတ်အေဟိုကတော့ထိန်းသိမ်းခံအကျဉ်းသားတွေကိုလှဲလှယ်ပေးဖို့တောင်းဆိုသွားသလိုဂျာမနီနိုင်ငံခြားရေးဝန်ကြီးဖရန့်ဝေါ်တာစတိုင်မီယာကတော့ရုရှားနဲ့ယူကရိန်းတို့ရဲ့ဆွေးနွေးညှိနှိုင်းမှုတွေခုချိန်ထိဦးဆောင်ကျင်းပနေတဲ့အပေါ်စိတ်ကြေနပ်မှုမတွေ့သေးဘူးလို့သတင်းထောက်တွေကပြောပါရယ်လွန်ခဲ့တဲ့တနစ်ကျော်ကရုရှားနဲ့ယူကရိန်းတို့ Minsk တဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့ကြရမှာရေရှည်ခံတဲ့အပြစ်ရရေးနဲ့ယူကရိန်းနိုင်ငံတွင်နိုင်ငံရေးအရာအဖြေရှားဖို့ဖြစ်ပါတယ်။တိုက်ပွဲတွေအချိန်လျှော့ချသွားပေမဲ့လို့အမြဲတမ်းအပြစ်ခတ်ရစဲရေးစီကိုရောက်ဖို့တိုးတက်မှုတွေမရှိတလို့ဖြစ်နေတာပါ။ Kiev မှာရှိတဲ့အနောက်နိုင်ငံတွေကိုထောက်ခံတဲ့ယူကရိန်းအစိုးရကိုရုရှားစကားပြောတဲ့သဘုံအုပ်စုတွေကဆန့်ကျင်နေတာပါ။အဲ့ဒီသဘုံတွေကိုရုရှားဘက်ကရည်ရွယ်ချက်နဲ့ကြောထောက်နောက်ခံပေးနေတယ်လို့လဲယူကရိန်းနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်
။ဘရာဇီးနိုင်ငံကလာမယ့်နွေရာသီမှာအင်ရှင်ဖြစ်လက်ခံကျင်းပမယ့်အိုလံပစ်အားကစားပြိုင်ပွဲမှာဒုက္ခသည်အားကစားအဖွဲ့တစ်ဖွဲ့ဝင်ရောက်ရှင်ပြိုင်မှုရှိတဲ့အတွက်ဒါဟာဖြင့်အိုလံပစ်အားကစားပြိုင်ပွဲတွေမှာပထမဆုံးဖြစ်ပါလိမ့်မယ်။ဒုက္ခသည်အိုလံပစ်အားကစားသမားများ ROA အဖွဲ့လို့ခေါ်တဲ့အသင်းထဲမှာပါဝင်နိုင်ခြေရှိတဲ့အားကစားသမား43ယောက်လောက်ဟာဘယ်သူတွေဆိုတာပြောထားပြီးဖြစ်ပြီးအိုလံပစ်အလံအောက်မှာရှင်ပြိုင်ကြမှာပါ။ROE အားကစားအဖွဲ့ထဲမှာအားကစားသမား9ယောက်ကနေ10ယောက်ကြားပါမယ်လို့ခန့်မှန်းထားပါတယ်။ပါဝင်မဲ့အားကစားသမားတွေနဲ့တခြားအဖွဲ့ဝင်တွေကိုဇွန်လမှာကျင်းပမဲ့နိုင်ငံတကာအိုလံပစ်ကော်မတီအမှုဆောင်အဖွဲ့အစည်းအဝေးမှာအမည်စရင်းတင်သွင်းမှာပါ။ ROE အားကစားအဖွဲ့ကိုအားကစားရွာမှနေရာချပိတ်ထားထားပြီးမှဖြစ်ပြီးအားကစားပွဲတော်ဖွင့်ပွဲမှာနောက်ဆုံးမှကွင်းတဲဝင်မဲ့အင်ရှင်ဘရာဇီးအသင်းရှိကနေဒုတိယနောက်ဆုံးအသင်းအနေနဲ့ဝင်မှာဖြစ်ပါတယ်
။စွမ်းအင်လိုအပ်ချက်တွေရှိနေပြီးကာဗွန်ဒိုင်အောက်ဆိတ်တန်ွေ ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်မှုလျှော့ချရေးကြိုးပမ်းနေတဲ့အိန္ဒိယနိုင်ငံရဲ့စွမ်းအင်ရေးရာဆွေးနွေးပွဲအတွင်းတန်းနဲ့ချီတဲ့အိမ်တွေနဲ့လမ်းတွေမှာစွမ်းအင်ချွေတားတဲ့မီးလုံးတွေတက်ဆင်မဲ့အစီအစဉ်ကိုအဓိကထားဆွေးနွေးမဲ့ပုံပေါ်နေပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကနယူးဒေလီစီးရဲသားရပ်ကွက်မှာနေတဲ့ Hastings ကိုပြည်နယ်ပိုင်စွမ်းအင်ကုမ္ပဏီက LED မီးလုံးတွေကိုတစ်လုံးဆယ်ဆင့်နဲ့ရောင်းပေးခဲ့ပါတယ်။ဒါအပြင်လျှက်စစ်မီးပိုးလစဉ်နောက်ထပ်ဆင့်20ကိုတနစ်စာပေးခဲ့ရတာကြောင့်သူ့အတွက်အိန္ဒိယယူရိုပီငွေ100လောက်ဈေးသက်သာသွားခဲ့ပါတယ်။အိန္ဒိယအစိုးရက LED မီးလုံးတန်း80လောက်ကိုဒေလီမြို့အပါဝင်ပြည်နယ်10ခုမှာပေးဝေခဲ့ပါတယ်။ရီမန်းချက်ကတော့2018မှာနိုင်ငံတော်ဝန်ကအိမ်မီးလုံးပေါင်းတန်း850နဲ့လမ်းမီး35တန်းကို LED မီးလုံးတွေပြောင်းလဲတပ်ဆင်မှုဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအခုလိုမီးလုံးတွေပြောင်းလဲတပ်ဆင်လိုက်တာကြောင့်အပြောင်းအလဲတွေခက်မြန်မြန်ဖြစ်တွန်းလာခဲ့တာပါ။ LED မီးလုံးတွေဈေးကွက်ထဲမှာကတာမန်မီးလုံးတွေတဲ့ဆယ်ဆားလောက်ဈေးပိုပေးရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစွမ်းအင်85ရာခိုင်နှုန်းနီးပါးဈေးသက်သာသွားတာကြောင့်ဒီအစီအစဉ်ကိုလုပ်ဖို့အချိန်အုံပိုတိုးလာစေပါတယ်။တရုတ်နဲ့ဂျပန်နိုင်ငံတွေလိုပဲအိန္ဒိယနိုင်ငံဟာလည်း LED နည်းပညာကိုပြောင်းလဲအသုံးပြုလာခဲ့တာပါ။ LED မီးလုံးတွေဟာသဘာဝပတ်ဝန်းကျင်အတွက်ကောင်းမွန်ရုံသာမကအသုံးပြုသူတွေကိုငွေကြေးအကုန်ကျတက်သားစေသလိုအစိုးရကလည်းစွမ်းအင်လိုအပ်ချက်ဖြည့်စွမ်းပေးနိုင်အောင်ပြုလုပ်ပေးရရောက်တယ်လို့သဘာဝပတ်ဝန်းကျင်ရေးရာလုပ်ကိုင်နေတဲ့ The Climate Group ကဆိုပါတယ်။
တူရကီနိုင်ငံကရေစကန်တစ်ခုနားမှာကတဘုံတွေကကာဗွန်ဖောက်ခွဲတာကြောင့်ရတဖွဲ့ဝင်2ဦးသေဆုံးပြီးတခြားလူ35ရာလောက်ဒဏ်ရာရသွားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံနဲ့နယ်စပ်တူရကီနိုင်ငံအရှေ့တောင်ဘက်ကနူဆေဘင်းမြို့မှာဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။နူဆေဘင်းမြို့ကလူညွန်ရေးတပ်ဖွဲ့တွေဟာကတ်အလုသမားပါတီ PKK နဲ့အခြေဆက်ရှိတဲ့စစ်သွေးကြွတွေနဲ့လက်ရှိမှာတိုက်ခိုက်နေတာပါ။အခုကာဗွန်ခွဲတိုက်ခိုက်မှုမှာဒဏ်ရာရသူအများစုဟာရတဖွဲ့ဝင်တွေဖြစ်ကြပေမဲ့အရသာ2ယောက်ထဲမှနေလဲပါပါတယ်။ဒီကိစ္စနဲ့အစောပိုင်းဖောက်ခွဲမှုကြောင့်ဒေသဆိုင်ရာယဉ်ထိန်ရေးစခန်းအတော်လေးပျက်စီးသွားပါတယ်။ PKK အဖွဲ့ဟာတူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရကတ်အစိုးရထူထောင်ဖို့တိုက်ခိုက်နေတာပါ။ဒီအဖွဲ့ကိုတူရကီအစိုးရကအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ဖွဲ့အဖြစ်သတ်မှတ်ထားပါတယ်။ကလေးငယ်လေးတူနဲ့သူ့မိသားစုဝင်တွေတူရကီနိုင်ငံကိုအသွာလမ်းကြောင်းမှာရေနှစ်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်ဆီးရီးယားနိုင်ငံသား2ဦးကိုတူရကီနိုင်ငံကထောင်ဒဏ်4နှစ်ချမှတ်လိုက်ပါတယ်။ဆီးရီးယားနိုင်ငံသားတွေဖြစ်ကြတဲ့မူဝါဖာဂါအလာဘက်စ်နဲ့အာဆမ်အယ်ဖရတ်တို့ကိုလူမောင်ခိုကူးမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်ဒဏ်၄နှစ်နဲ့2လစီချမှတ်လိုက်တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။နိုင်ငံတကာအာကာသစခန် ISS ပေါ်မှာတနည်းနီးပါးကြာနေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူး Scott Kelly ဟာကမ္ဘာမြေပြင်ပြန်ရောက်လာတဲ့အချိန်မှာသူ့ရဲ့အမှောက်ဦးညီကို Mark Kelly တဲ့အရက်နှစ်လက်မှနီးပါးပုံမြင့်လာတဲ့ပုံရပါတယ်။ဒါအပြင်ဒီသတင်းပတ်အတွင်း Scott ပြန်ရောက်လာပြီးတဲ့နောက်ကမ္ဘာမြေဆွဲအားလုံးဝမရှိတဲ့နေရာမှာရေရှည်နေထိုင်တာကနေလူသားရဲ့ခန္ဓာကိုယ်ပေါ်တက်ရောက်နိုင်ခြေတွေကအရင်ဆုံးသိလိုက်ရတဲ့အချက်ဖြစ်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုကြွကြော်သိတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။ဆက်လက်ပြီးသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအာဏာလွဲပြောင်းရေးကိစ္စနဲ့သမ္မတရွေးချယ်ခန့်အားမဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆိုရင်တမထကိုလွှတ်တော်ကနေခန့်အားရမှာဖြစ်လို့တမထတစ်ကိုလွှတ်တော်မှာခန့်အားပွဲလုပ်မှာဖြစ်တယ်လို့ NLD ဘက်ကပြောပါတယ်။လက်ရှိတမထရုံတာဝန်ရှိသူတွေကတော့တမထတာဝန်အလွဲပြောင်းပါဝင်အစိုးရအာဏာအလွဲပြောင်းကိုလက်ရှိအစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကြားမှာညှိနှိုင်းနေစေဖြစ်တယ်လို့ VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော်ကိုထက်အောင်ကအကြောင်းစုံပြောပြပေးမှာပါရှင်။
မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မဲ့အစိုးရအနေနဲ့လက်ရှိဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်တဲ့သမ္မတကို AB လာဇက်မှာအာဏာလွှဲပြောင်းပေးရတော့မှာပါသမ္မတအာဏာအလွှဲပြောင်းတဲ့ပတ်သက်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကအခုလိုပြောပါတယ်
သမ္မတကိုလွှတ်တော်ကခန္ဓာသူကခန္ဓာဟုတ်ပဲနဲ့ပထမသမ္မတဒုတိယသမ္မတဟုတ်ဘူးခန္ဓာမဟုတ်ဘူးသမ္မတတိုင်းကိုလွှတ်တော်ကခန္ဓာအဲ့ဒါဖော်ပြလို့အချိန်ကဥပဒေကသမ္မတကိုလွှတ်တော်ကခန္ဓာသူကခန္ဓာဟုတ်ပဲနဲ့
2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်သမ္မတအာဏာလွှတ်ပြောင်းမှုကိုဘယ်လိုပုံစံလုပ်ရမလဲဆိုတာတိတိကျကျရည်ညွှန်းဖော်ပြထားတာမရှိပါဘူး။ဒါပေမဲ့လို့လက်ရှိအချိန်ထိတော့သမ္မတအာဏာလွှတ်ပြောင်းရေးနဲ့ပတ်သက်လို့လက်ရှိဦးသိန်းစိန်ဆိုရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကြားညှိနှိုင်းနေဆဲဖြစ်တယ်လို့သမ္မတရုံညွှန်ကြားရေးမှူးဦးစောထေကပြောပါရယ်။အဲ့
တော့လွှတ်ပြောင်းတယ်ဆိုတာသုံးကြီးချင်းမှမပါဘူးရ။ပြောတဲ့သဘောကဘာလဲဆိုတော့ကျွန်တော်တို့2010တော့လုတ်ခဲတော့အတွေ့အကြုံရပါတော့။အဲ့ဒါနဲ့ကျွန်တော်တို့ကရှင်ပြီးတော့အခုဟာကိုကျွန်တော်တို့ဘလို့ဘလို့လုပ်တင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့ကစဉ်းစားတယ်စဉ်းစားပြီးတော့အဲ့ဒါကိုပထမဆုံးကမလာနဲ့ဒေါ်စုနဲ့ဒီအိမ်တော်မှာတွေ့တဲ့2015ဒီဇင်ဘာမှာတွေ့တော့ပြောခဲ့တဲ့ခါမှာအဲ့ဒီဟာတွေပါတယ်ပါတော့ဒေါ်စုကလည်းသူ့ဘက်ကစဉ်းစားရတာရှိတယ်တမားကြီးကလည်းဒီလွှဲပြောင်းတဲ့ဟာကိုကျွန်တော်တို့တမားမှာလည်းမရှိဘူးအဲ့တော့ကျွန်တော်တို့ကနေစပြီးတော့စဉ်းစားလုပ်မယ်ဆိုပြီးတော့တမားကြီးကပြောတယ်တမားကြီးကျွန်တော်တို့က လုပ်ချင်တဲ့ program စီစဉ်တစ်ခုပေးလိုက်တယ်အဲ့ပေါ်မှာ NLD ကနေပြီးတော့သူတို့ကစဉ်းစားထားတဲ့ program ပြန်ပြီးတော့ပို့တယ်အဲ့ပို့တဲ့နောက်ခုပေါ်မှာကျွန်တော်တို့ကပြန်ပြီးတော့ adjust လုပ်ပြီးတော့လုပ်ချင်တာတွေပါတဲ့ program အစ်တစ်ခုထပ်ပြီးပို့လိုက်တယ်ပို့လိုက်တဲ့ပေါ်မှာဒီနေ့ဦးဝင်းတင်ရပြောတာထွက်လာတာပေါ့နော်လာမဲ့မကြခင်မှာဆော့လင်းဆိုကျွန်တော်အစီအဝေးညနေအစီအဝေးလုပ်မယ်လုပ်တဲ့အစီအဝေးကအပေါ်မှာပဲကျွန်တော်တို့ကပြောနိုင်မယ်ဟော
အစိုးရအသစ်တရက်ကိုရွေးချယ်တင်မြောက်တော့မယ့်အချိန်နှီးကပ်လာတာနဲ့အမျှလက်ရှိအစိုးရနဲ့ရွေးကောက်ပွဲအနိုင်ရပါတီချာအနာလွှဲပြောင်းမှုကိုဘလို့အခမ်းအနားဘလို့ပုံစံနဲ့လုပ်မလဲဆိုတဲ့အပေါ်မှာအခြေအတင်ဖြစ်နေတဲ့အနေအထားတော့တွေ့ရပါတယ်။တမနာအနာလွှဲပြောင်းရေးမှာတော့တမနာဥသိမ်းစေအနေနဲ့လွှတ်တော်ရဲလာစရာမလိုပေမဲ့လို့အစိုးရအဖွဲ့အလွှဲပြောင်းကိုတော့လွှတ်တော်နဲ့မသက်ဆိုင်ပဲလက်ရှိအစိုးရနဲ့နောက်အစိုးရအချင်းချင်းလွှဲပြောင်းပေးရမယ်လို့တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးမောင်မောင်ထွန်းကပြောပါတယ်။
ကျွန်တော်ပြည်သလောက်ပေါ့နော်ဒီလွတ်တော်လာစရာမလိုပါဘူးဒီ government တို့ရအတွဲအပြောင်းလုပ်တဲ့ကိစ္စမှာတော့လေသူ့ရတူဒီကိုဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ဒီဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ပေါ့နော်အဲ့ဒါတော့နေရာတော့လွတ်တော်နေရာဖြစ်ချင်းဖြစ်မယ်ပေါ့နော်ဟိုဒီလိုအလွှဲပြောင်းလုပ်သွားကြတာပါပဲဒီအဖွဲ့စည်းပုံချီရမှုတွေထဲမှာတော့ဘယ်လိုလုပ်ရမယ်ပါညာတော့ကျွန်တော်ပါတာမတွေ့ဘူးကြအနောက်ဆက်သွားမယ်ခင်ဗျဟိုပထမဆုံးကြီးဒီသမရနဲ့ဖတ်သက်ပြီးတော့သမရအာနာအစွဲပြောင်းလုပ်မယ်ပေါ့နော်အပြောင်းလုပ်ပြီးတော့ဒီသမရကနေပြီးတော့သူကျန်းသစ္စာပညာပြီးပြီးဆိုမယ်ပေါ့နော်ပြီးဆိုပြီးတော့သမရဖြစ်သွားပြီဆိုတဲ့အခါကျတော့သူကနောက်ထပ်အစိုးရအဖွဲ့ဖွဲ့မယ်လေအဖွဲ့တဲ့အခါကျတော့ဝင်းကြီးတူဝင်းကြီးတွေပါလာမှာပေါ့နော်အဲ့တော့ဝင်းကြီးတူဝင်းကြီးတွေပါလာတော့ဟိုဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့ဒီဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့အဲ့နေရာမှာဝင်းကြီးတူဝင်းကြီးတွေကဌာနတစ်ခုချင်းလိုက်ပြပြောင်းလက်ခံနဲ့သွားမှာပါ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာ80ရာခိုင်နှုန်းနီးပါးအထိအနိုင်ရရှိထားပြီးတော့လွတ်တော်တို့မှအစိုးရဖွဲ့နိုင်တာလည်းဖြစ်ပါတယ်ဒါကြောင့်လည်းပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေကနေတဆင့်ဒုသမတာနှစ်ဦးတင်မြှောက်ခွင့်ရှိတာပါလက်ရှိအစိုးရတက်တက်မကုံဆုံးခင်မှာလာမယ့် match လ10ရက်နေ့ကြာရင်တမနာရွေးချယ်ရေးလုပ်ငန်းစဉ်တွေကိုပြည်အောင်စုလွတ်တော်မှဆောင်ရွက်တော့မှာဖြစ်ပါတယ်လက်ရှိအချိန်မှာတော့တမနာရွေးချယ်ရေးလုပ်ငန်းစဉ်တွေမစခင်မှာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်နေရာတွေကို NLD ပါတီရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုပဲရထားပြီးတော့ရခိုင်ပြည်နယ်မှာတော့ကွားမြုံနယ်ပြည်နယ်လွှတ်တော်မဲဆန္ဒနှစ်ကဥညီပူကိုရွေးချယ်ထားတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအစိုးရအာဏာလွှဲပြောင်းတဲ့သမရခန့်အားတဲ့ကိစ္စတွေကိုကိုထက်အောင်စူးစီးတင်ပြခဲ့တာပါရှင်အခုတခါတရုတ်နိုင်ငံကကျင်းပနေတဲ့လွှတ်တော်ညီလာခံကိုပထမဦးဆုံးတက်ရောက်ခဲ့တဲ့မြန်မာသတင်းတော်အထွေအကျုံမင်းမြန်းချက်ကိုတင်ပြပေးပါမယ်တရုတ်နိုင်ငံမှာကျင်းပနေတဲ့လွှတ်တော်ညီလာခံကိုတက်ရောက်လည်လာနေကြတဲ့နိုင်ငံတကာသတင်းတောက်စုစုပေါင်း 2000 ကျော်ထဲမှာမြန်မာသတင်းတောက်တွေလည်းပထမဦးဆုံးအကြိမ်ပါဝင်နေပါဗျ။တရုတ်အစိုးရရဲ့ဖိတ်ကြားချက်နဲ့မတ်လ1ရက်နေ့ကနေ6ရက်နေ့ထိလည်လာမယ့်အစည်းအဝေးမှာတရုတ်နိုင်ငံမှာကျင့်သုံးနေတဲ့နိုင်ငံရေးစနစ်အကြောင်းနိုင်ငံတကာသိစေဖို့ရည်ရွယ်ချက်ပါဝင်တယ်လို့မြန်မာသတင်းတောက်တွေကလည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတချို့ကိုရှင်းပြခဲ့တယ်လို့လည်လာရေးအဖွဲ့မှလိုက်ပါသွားတဲ့မြန်မာသတင်းစာဆရာဦးစီတူအောင်မြတ်က VOA ကိုပြောပါဗျ။မိုင်းအင်ဂျင်နိုင်ကဆက်သွယ်မင်းမြန်ရမှာဒီခီးစဉ်ရဲ့ရွယ်ချက်နဲ့ပတ်သက်လို့ဦးစီသူအောင်မြင့်ကအခုလိုစပြီးရှင်းပြပါရရှင်
။ဒီ UB အနေနဲ့ကသူတို့ဗမာပြည်ကလွတ်တော်တင်တဲ့ပုံစံတူတာပေါ့နော်ဆက်နှစ်ကျင်ပေါ့ပြည်သူ့ကွန်ကရစ်ရှိတယ်နောက်ပြီးတော့မှဆက်နှစ်ကျင်မြောက်အမျိုးသားအတိုင်ပင်ခံကွန်ကရစ်လည်းရှိတယ်ဆိုတော့အဲ့ဒီဥစ္စာကိုတည်င်းယူဖို့နဲ့လေ့လာဖို့အတွက်ဆိုပြီးတော့မှသူတို့ဗမာပြည်ကတည်င်းသမားအားလုံးပေါင်း10ယောက်ပေါ့ကနေတိုင်းသတင်းစာတိုင်းဆယ်ခုကဆယ်ယောက်ကိုသူတို့ဖိတ်ကြားပြီးတော့မှအစီအစဉ်လုပ်ပေးတာပေါ့။နောက်ဒီမှာလာတဲ့ခါတွေ့ရတဲ့ဟာကကျွန်တော်တို့ဗမာပြည်တပြည်ပဲသူတို့ဖိတ်ကြားတော့မဟုတ်ဘူး။အဲဒီအာဖရိကတိုက်ကတည်းရောဟိုတခြားအိန္ဒိယနိုင်ငံတွေကအဲဒီသတင်းသမားတွေပါလေတော်တော်များများလာတာတွေ့တယ်။
အဲ့တော့တရုတ်နိုင်ငံကသူတို့နိုင်ငံရေးအကြောင်းတွေကိုလေ့လာဖို့ဖိတ်ခေါ်ရဲဆိုတာသူတို့ရဲ့ဟိုဝါဒဖြန့်ချီမှုတစ်ခုအနေနဲ့ကောယူဆလို့ရမလားရှင်
။အဲမှန်ပါတယ်မှန်ပါတယ်ဒါတွေကဟိုသူတို့ဟိုတရုတ်ပြည်သစ်တီထောင်ပြီးကလေးကဟိုနိုင်ငံကကိုသူတို့ဒီဥစ္စာတွေကဟိုပြောတယ်ဆိုတဲ့အသေးချာသူတို့ကိုနားလည်အောင်ပေါ့နော်အဲ့လိုလုပ်တဲ့ဥစ္စာတွေကတော့ငွေကုန်ကြေးကျခံပြီးတော့မှအမြဲတမ်းလုပ်ခဲ့တဲ့အစီအစဉ်တွေပါပဲအဲ့ဒီတရားတစ်ခုပဲလုပ်ခဲ့ပါတယ်အ
ဲ့တော့တရုတ်နိုင်ငံကအခုလက်ရှိမြန်မာပေါ်သူတို့ရဲ့သဘောထားအခြေအနေကိုရောဘယ်လိုသုံးသပ်မိပါလဲရှင
်အဲ့သူတို့ကတော့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာတော့မယ်ဆိုတဲ့ဟာကိုလည်းသူတို့သိတယ်အဲ့သိပြီးတော့မှနောက်တစ်ခုကသူတို့ကဘယ်လိုတွက်တယ်လဲဆိုတော့မြန်မာနိုင်ငံထဲမှာယဉ်နီးမြှုပ်နှံမှုတွေအများကြီးရှိနေတယ်ရှိတော့တဖက်မှာလည်းမြန်မာနိုင်ငံထဲမှာဒီတရုတ်ယဉ်နီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့မှပြည်သူ့ပြည်ကြားထဲမှာစိုးရိမ်တာတွေလည်းရှိတဲ့အခါကျတော့အဲဒီဟာတွေကိုဆက်ဆံရေးပူပြီးတော့ကောင်းအောင်ပူပြီးတော့ပြည်ပြည့်အောင်ဆိုပြီးတော့မှအဲသူတို့ကြိုးစားနေတဲ့လုပ်ငန်းတွေကအစိတ်ပိုင်းတစ်ခုလို့အဲ့လိုထင်ပါတယ်
အဲ့တော့သူတို့ကဒီမြန်မာနိုင်ငံထဲမှာဒီတရုတ်ကုမ္ပဏီတွေစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အပိုင်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကိုလာပြီးလေ့လာတဲ့ဒီမြန်မာသတင်းတောက်ကိုယ်စားလှယ်အဖွဲ့ကရောသူတို့ရှင်းပြတာမျိုးတွေရောရှိလားရှင်
။အဲ့ရှိတယ်ရှိတယ်ရှင်းပြတယ်။စီးပစ်ကုမ္ပဏီလို့ခေါ်တယ်။အဲ့ဒီကြောက်ဖြစ်နေတဲ့စစ်ကမ်းမှာလက်တလုံးပေါ့ပြီးခဲ့တဲ့အဲ့ဒီဥစ္စာကလေးကသိမကြသေးဘူးလပိုင်းလောက်ပဲရှိသေးတယ်။အဲ့ဒီမှာသူတို့ဥစ္စာတင်တာအောင်ထားတဲ့ကုမ္ပဏီပေါ့။အဲ့တင်တာအောင်ထားတဲ့ကုမ္ပဏီကဖိတ်ခေါ်ပြီးတော့သူတို့လုပ်မဲ့ဒီမှာငွေကြီးနေနောက်ဘယ်နှစ်နှစ်မှဆိုရင်ရင်းနှီးစကံဘယ်လိုဘယ်လိုပြီးစီးပြီးတော့မှဖွင့်ပြမှုတွေဘယ်လိုဖြစ်လာမလဲဆိုတဲ့အစီအစဉ်တွေအဲ့ဒါတွေရှင်းပြတာတွေလည်းပါပါတယ်ပရိုဂရမ်ထဲမှာ
သူတို့အဲ့လိုမြန်မာသတင်းနောက်တွေကိုဒီသက်ဆိုင်ရာတရုတ်စီးပွားရေးကုမ္ပဏီတွေကတွဲဆုံပြီးပြောပြတာရောဟိုထူးခြားချက်အနေနဲ့မြင်လားရှင
်အဲဒါထူးခြားပါတယ်ဘာဖြစ်လို့လဲဆိုတော့ခြေပိုင်းမှာလာတဲ့လေ့လာရေးအစုအဖွဲ့တွေနိုင်ငံရေးပါတီတွေကလူတွေရှိတယ်နောက်တိုင်းသားပါတီကလူတွေရှိတယ်နောက်ဆုံး NLD ကိုယ်တိုင်လည်းပါတာပဲလေတော်ဆန်းစုကြည်လို့လည်းပါတာပဲဆိုတော့ဒီဖိတ်ခေါ်မှုတွေအားလုံးမှာဒီလေးလာရေးအပြင်ကိုမြန်မာပြည်မှာရှိနေတဲ့ဒီယင်းနှိမ့်မြုံနှံမှုနဲ့ပတ်သက်ပြီးတော့မှရှင်းပြတဲ့ဟာကလည်းအဖွဲ့တိုင်းအဖွဲ့တိုင်းနေရာတိုင်းနဲ့သူတို့လုပ်ခဲ့တယ်လို့အဲ့လိုသိရတယ်လေ
မြန်မာနိုင်ငံထဲမှာအခုဒီတရုတ်ကုမ္ပဏီတွေစီးပွားရေးယင်းနှိမ့်မြုံနှံမှုတွေလုပ်နေတဲ့အပိုင်းနဲ့ပတ်သက်ပြီးတော့အများကဝေဖန်နေတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတို့နောက်ပြီးတော့ဒီစီးပွားရေးလုပ်ငန်းတွေဒီကုမ္ပဏီယင်းနှိမ့်မြုံနှံမှုတွေမှာပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုတွေသူတို့ဘက်ကပြန်ပြီးတုံ့ပြန်ပြောပြတာမျိုးတွေတွေ့ရလဲရှင
်လောလောဆယ်ဒီလေ့လာရေးခီးစဉ်တွေထဲမှာကြာတော့ဟိုအဲ့လောက်ထိဒီ data တွေကတော့မပါဘူးအပေါ်ပိုင်းမှာသူတို့စီစဉ်ထားတဲ့ဟာတွေကတော့ဘာပဝွင့်ချင်ဆွဲလဲသူတို့ကယူဆိုင်မယ်ဆိုတဲ့အကြောင်းတွေပါဒီလောက်တော့ပါပါတယ်ဒါပေမဲ့ဟိုဒီတေးမေးတာမြန်တာပါညာသတင်းလုပ်ဖို့အတွက်ဒီတော့ဒီအချိန်လောက်ထိတော့မပါသေးပါဘူ
းမြန်မာသတင်းတော်ရဲ့တရုတ်နိုင်ငံလစ်လာရေးအတွေ့အကြုံကိုမိုက်အင်ဂျင်နိုင်မြင်းမြန်တင်ပြခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းဘက်ကိုတလဲကြည့်ကြရအောင်ပါAmerican သမ္မတလောင်းဖြစ်ခွင့်ရဖို့ပါတီတွင်းရွေးချယ်မှုတွေအရှိန်မြင့်လာနေတဲ့နေ့များ Republican Party ကိုယ်စားလှယ်တွေကြားမှာတော့ရှင်ပြိုင်မှုတွေလည်းပုံမှန်ပြင်းထန်လာပါတယ်။ကြာတာပတိနေ့က Fox ရုပ်မြင်သံကြားအစီအစဉ်နဲ့စကားစစ်ထိုးပွဲမှာဆိုရင်လေ Republican Party ကိုယ်စားလှယ်တွေထဲမှာရှစ်တန်းမှရောက်နေတဲ့အင်ချမ်းမြင့်လုပ်ငန်းရှင်ကြေးကြွယ်တဲ့တိ Donald Trump နဲ့ပြိုင်မဲ့တွေကြားကိုရေးကိုရာတိုက်ခိုက်မှုတွေပါဝင်အခြေအတင်ပြောခဲ့ကြတဲ့အထိဖြစ်ခဲ့ပါတယ်။American သမ္မတလောင်းရွေးပွဲကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက် Michael Brown ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကစူးစီးတင်ပြထားပါရရှင်
။ Republican Party ကိုယ်စားလှယ်ရဲ့စကားစစ်ထိုးပွဲမှာတော့ New York မြို့ကစီးပွားရေးလုပ်ငန်းရှင် Donald Trump ကိုပြန်ဖက်တွေဝိုင်းဝန်းထိုးနှက်ခဲ့ကြသလိုအပြန်အလှန်တွေနဲ့ Donald Trump ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုခဲ့တာပါ။Donald Trump အနေနဲ့ Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့အလားအလာကောင်းနေပေမဲ့ Democratic Party ကသမ္မတလောင်းဖြစ်လာနိုင်တဲ့ Hillary Clinton ကိုတော့နိုင်မှာမဟုတ်ဘူးဆိုပြီးပြန်ဖက်ဖြစ်တဲ့ Republican ထက်လွတ်တော်မှတ် Marco Rubio ကမှတ်ချက်ပေးခဲ့ရတာကအခြေချဖြစ်ခဲ့တဲ့အတွက်အခမ်းအနားမှုကကြောင်းဝင်ဟန့်ခဲ့ရတဲ့အထိပါ
If you're our nominee, excuse me, I think I'm talking. Excuse me, I beat Hillary Clinton.
Hold on.
Michigan Pine တက်ထရမျိုးကစကားစစ်ထိုးပွဲမှာပုဂ္ဂိုလ်ရေးရာထိုးနှက်တက်ခတ်မှုတွေနဲ့လည်းကြုံခဲ့ရတာပါ။ Florida Pine ကထက်လွတ်တော်အမတ် Marco Rubio က Donald Trump ရဲ့လက်အရွယ်စာငယ်တဲ့ပုံမချသေးခင်တုန်းကဝေဖန်ထားတာကိုရည်ညွှန်းပြီးတော့လည်းပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုခဲ့တဲ့အထိဖြစ်ပါတယ
်။ I also happen to call him a lightweight, okay? And I have said that. So I would like to take that back. He's really
ကိုကပြတ်ကြော်သမားလို့ခေါ်မိပါတယ်။ဒါကိုပြန်ယူသိမ်းလို့ပါတယ်။တကယ်တော့ तू ကတိတ်မပြောပါဘူး။ပြောရမယ်ဆိုရင်တော့ကျွန်တော်လက်ကိုလည်း तू ကဝေဖန်ပါတယ်။ကျွန်တော်တော့တခါမှဒီလိုဝေဖန်တိုက်ခိုက်တာကိုမခံရဘူးပါဘူး။ဒီလက်တွေကသေးနေသလားကြည့်ကြပါအောင်ဗျာလက်တွေသေးရင်တခြားနေရာမှာသေးတဲ့တဲလို့လည်းကျွန်တော်ကိုပြောသေးတယ်ဗျာ
Republican ကိုယ်စားလှယ်ချမ်းမှာ Donald Trump ပြီးရင်ဒုတိယလိုက်နေတဲ့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကတော့စကားစစ်ထိုးပွဲမှာအပေါ်စီးကနေဖို့ကြိုးစားခဲ့တယ်လို့ Donald Trump ကသူသာသမ္မတဖြစ်လာရင် American ဟာကြီးမားတဲ့အောင်မြင်မှုတွေရလာလိမ့်မယ်ဆိုတဲ့မဲဆွယ်ပွဲစောင့်ဖို့ကိုလည်းတယောတက်ခတ်ခဲ့ပါတယ်
And I don't think the people of America are interested in a bunch of bickering school children.
ကျွန်မရဲ့ကလေးတွေလူငင်းခုန်နေတာမျိုးအမေရိကန်ပြည်သူတွေကစိတ်ဝင်စားမယ်မထင်ပါဘူး။ဆောင်မုတ်တွေတဲ့အဖြေရဖို့ကသာသူတို့ကစိတ်ဝင်စားကြပါလေ။ပူကောင်းလာမယ်အောင်မြင်မှုကြီးတွေရမယ်ဆိုပြီးပြောရတာလွဲပါတယ်။အုတ်ထုတ်မှစာထုတ်ထားလို့လည်းရပါတယ်။ဒါပေမဲ့လည်းဘလို့အခြေခံတွေကြောင့်အမေရိကန်ဟာကြီးမားတဲ့အောင်မြင်မှုတွေရလာတာလဲဆိုတာကိုနားရောနားလည်ရလားလို့မေးစရာပါ။
သမ္မတလောင်းဖြစ်ရှင်ပြိုင်မှုတွေမှာနောက်တန်းနေရာမှာရှင်းနေမြဲလဲပြိုင်ဖက်ဒီမိုကရက်တစ်ပါတီကိုအနိုင်ယူနိုင်မဲ့သူဟာသူတယောက်သာရှိတယ်လို့လဲ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကပြောဆိုခဲ့တာပါ Michigan ပြည်နယ်ကအောက်လွတ်တော်အမတ် Justin Amash ကတော့ကိုယ်စားရေးချာထိတ်ဆုံးနေရာမှာရှိနေတဲ့ Donald Trump ကိုအနိုင်ယူနိုင်မဲ့သူဟာ Ted Cruz သာဖြစ်လိမ့်မယ်လို့ဆိုပါတယ်
I think it's important that we continue to challenge Donald Trump. Donald Trump has been the front runner and he needs to be challenged.
Rubio ဖြစ်ဖြစ် Kasich ဖြစ်ဖြစ်တခြားတယောက်ဖြစ်ဖြစ်လောက်ရမှာပါ နောက်ဆုံးတစ်နေ့မှာဒီပွဲမှာဘယ်သူနိုင်တယ်လဲဒေါ်နယ်ထရန့်ကိုဘယ်သူအလဲထိုးနိုင်မလဲဆိုတာကို Republican မဲဆန္ဒရှင်တွေဆုံးဖြတ်ကြရမှာပါကျွန်တော်ကတော့ test crew ဖြစ်မယ်လို့ထင်ပါတယ
်ကော်လိုရိုပြည်နယ်ကထက်လက်တော်မဲ့ Cory Gardner ကတော့ကြာသပတေးနေ့ညကစကားစစ်ထိုးပွဲကိုကြည့်မယ်ဆိုရင် Marco Rubio သာတမန်တော်ဖြစ်ထိုက်တယ်လို့မြင်ပါတယ်
Well, look, I think there's a couple people on stage tonight who are running for honorable mention. They have no path to the nomination.
ကိုဒေခာကြီးမလာတဲ့ယာရုနီယာတွေဒီနေ့ညဆင်ပေါ်မှာရှင်ပြိုင်တဲ့လူတွေလေ။နှစ်ယောက်သုံးယောက်လောက်ဟာရွေးခံရစရာအကြောင်းမရှိပါဘူး။ဒီညပွဲမှာတိုင်းပြည်ကိုဥဆောင်နိုင်တဲ့လူအပေါင်းလက္ခဏာဆောင်တဲ့အမြင်ရှိသူဖြစ်ပြနိုင်တဲ့ကိုယ်စားလှယ်ဆိုလို့မာဂူရူဘီယိုပဲရှိပါလေ
။ Republican Party ရဲ့သမ္မတလောင်းဖြစ်အမည်စရင်တင်သွင်းခံရမယ့်အလားအလာရှိနေတဲ့ဂရေးကျွဲတစ်ထည် Donald Trump ပေါ်ပြန်ဖက်ကိုယ်စားလှယ်သမဂ္ဂပါတီဝင်ကဝါရင်ခေါင်းဆောင်တွေကပါဝေဖန်မှုတွေရှိနေတာပါ။ကြာသပတေးနေ့ကစကားစစ်ထိုးပွဲတွေမတိုင်ခင်မှာပဲဒေါ်နယ်ထရန့်ဟာသမ္မတဖြစ်ထိုက်သူတရားမဟုတ်တဲ့အကြောင်း2012ခုနှစ်ကသမ္မတရာထူးအတွက်ရှင်ပြိုင်ခဲ့ဖို့သူမစ်ရွမ်နီကထိုးနယ်ဝေဖန်ခဲ့တယ်လို့ပါတီတွင်းအကျိုးရိုးပွဲတွေမှာမဲမပေးကြဖို့လေမက်ဆာချူးဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမစ်ရွမ်နီကပါတီဝင်တွေကိုတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ပွဲမဲဆွဲဆွေးနွေးမှုနဲ့စကားစစ်ထိုးပွဲအကြောင်းတွေကိုကိုအောင်လုံပြောပြခဲ့တာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေလံဆွေးနွေးမဲ့အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်။သမရစီရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်မဲ့ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးသတင်းတစ်ပတ်ရှေ့တိုးတက်မှတ်လိုက်ပါတယ်။ဒီလိုရှေ့တိုးတက်မှတ်လိုက်တာဟာအစိုးရဖွဲ့အလွဲပြောင်းပိုပြီးအစဉ်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလားအစိုးရအဖွဲ့တွေတက်တက်ချင်းမှာဒေါန်ဆန်းစုကြည်တမရမဖြစ်နိုင်တော့ဘူးဆိုတာတေချာသွားပြီလို့ရောယူဆကြပါသလားအခုလာမယ့်စနေနေ့ညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညထားရိုက်လည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိ Asia Set 7ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ကူရာတဲ့ရင်အချင်းချုပ်ကိုကိုကျကျသိန်းကအကြေညာပေးမှာပါရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုတ်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေကြားပြိုင်ဆိုင်မဲဆွယ်ပွဲတွေဟာတယောက်ပေါ်တယောက်လက်တုံ့ပြန်ပြောဆိုတာတွေနဲ့ကျွံနေကြပုံရပြီးလက်ရှိထိခိုက်ပြင်းနေတဲ့ Donald Trump ကတော့အဓိကတိုက်ခိုက်ခံရတဲ့ပြစ်မှတ်ဖြစ်နေပါတယ်။ကြာသပတေးနေ့ကလုပ်တဲ့စကားဆစ်တိုးပွဲအတွင်းမှာ Trump ရဲ့ပြိုင်ဘက်တွေကသူ့ကိုအကြီးအကျယ်ထိုးနှက်ကြပါတယ်။အထက်လွှတ်တော်မှမာကိုရူဘီယိုကတိုင်းပြည်ရဲ့ရေးရကိစ္စရပ်တွေနဲ့ပတ်သက်ပြီးပြောဆိုမယ်လို့ကြေညာပေးထားပေမဲ့လည်းတကယ်တမ်းကျတော့ထရမ့်နဲ့အခြေတင်ပြောဆိုညှင်းကုန်တဲ့အခြေအနေမကြာခဏရောက်သွားပါတယ်။တက်ခရုစ်ကအခြေအနေညှင်းကုန်တဲ့အထက်မှာမပါဘဲနေဖို့ကြိုးစားပေမဲ့လည်းထရမ့်ကတော့ထိုးနှက်တာပါပဲ။ဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစစ်ကလည်းနိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းကိုတကယ်တမ်းအနိုင်ယူနိုင်မယ့်သူကသူပဲဖြစ်တယ်လို့ပြောပါတယ်။နောက်ကိုရီးယားအစိုးရဟာနျူကလ িয়ার စီစဉ်ကိုရှေ့ဆက်လှုပ်ဆောင်နေမယ်ဆိုရင်တက်ဆိုးချိန်မှာမဟုတ်ဘူးဆိုတာတောင်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းပြောရလိမ့်မယ်လို့တောင်ကိုရီးယားသမ္မတဖာကွန်နေကဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကသူ့ရဲ့စစ်တပ်ကိုနျူကလ িয়ার လက်နက်အခြေမြွေအစင်သစ်ဖြစ်နေအောင်လုပ်ထားဖို့မိန့်ပေးခဲ့ပြီးတရက်ကြာဒီကနေ့မှာမစ်ပတ်ကွန်ကအခုလိုပြောလိုက်တာပါ။တရုတ်နိုင်ငံရဲ့စီးရေးသုံးစီကိုနှစ်အတော်ကြာ၁၀ကနန်းအထိတိုးမြင့်သုံးဆွဲခဲ့ပြီးတဲ့နောက်ဒီနှစ်အတွက်တော့900ခန်းနှုန်းကနေ800ခန်းနှုန်းအထိသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်။နှစ်ပတ်လည်လွတ်တော်စီးဝေးတွေစတင်ပြီးတဲ့နောက်စနေနေ့မှာကိန်းကနန်းအထိကြောက်ကိုထုတ်ပြန်သွားမယ်လို့ဖူရင်းကသတင်းတော့တွေကိုဒီကနေ့ပြောပါတယ်။တောင်တရုတ်ပင်လယ်ရေနဲ့မြေပိုင်ဆိုင်နေဆိုတာကိုတရုတ်နိုင်ငံကအခိုင်အမာပြောဆိုလို့ဆောင်တာတွေရှိထားတာနဲ့အမျှကောက်ဝေးဆိုင်ရာသုံးစီကိုလည်းအများပြားတိုးမြင့်သုံးဆွဲထားတာပါ။ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်ကအမေရိကန်မရိန်းတပ်ဖွဲ့အခြေစိုက်စခန်းရွှေ့ပြောင်းရေးလုပ်ငန်းကိုဆိုင်းငံ့ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဆုံးဖြတ်လိုက်ပါတယ်ခင်ဗျာ
။တည်င်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Pineman ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ည9နာရီကနေ10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line to meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.